MCA အပြည့်အလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးဝေးအဖွဲ့တို့ဟာနေပြည်တော်မှာနှစ်ရက်ကြာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့သက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်ရေးနဲ့ငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စအပါအဝင်အချက်ခွနှစ်ချက်ကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံရေးလှိလာသုံးသပ်သူတွေဘောကတော့ဒီလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားကငြိမ်းချမ်းရေးညီလာခံကျင်းပနိုင်မဲ့အခင်းအကျင်းမဟုတ်ဘူးလို့သုံးသပ်ပါတယ်။မတ်မြတစင်အောင်ကပြောပြပေးပါမယ်ရှင
်။ NCA ပြည်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့မျိုးသားညီညွတ်ရေးနဲ့ညီညွတ်ရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နေပြည်တော်မှာပထမဆုံးကြိမ်ဖြစ်နှစ်ရက်ကြာလွတ်တော်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအလွတ်တော်ဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပုံမူကြီးစောကျော်ညွန့်က VOE ကိုအခုလိုပြောပါရစ
်။အဓိကတော့ဆက်ဆံသူများအားလုံးပါဝင်တဲ့နိုင်ငံကြီးတွေ့ဆုံဆွေးနွေးမှုကြီးကြီးတရားပေါ်ပေါက်လာဖို့ပြီးတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အစီအစဉ်ပေါ့လေ။အဲဒါလည်းဆွေးနွေးဖြစ်တယ်။နောက်ပြီးတော့ဒီအနာဂတ်မှာကျွန်တော်တို့တည်ဆောက်လို့တဲ့ Federal ပြည်တော်စုတွေချီကံယူလဲတာဆွေးနွေးဖြစ်တယ်။အဲနောက်ပြီးတော့အရကောင်များကိုအကာအကွယ်ပေးဆိုင်ရာကိစ္စအရနဲ့တစ်ဆက်တယ်ပေါ့လေ။ဒီရကလာပြီးရလက်ရှိလူသားချင်းစာနာမှုအကူအညီပေးနိုင်တဲ့ကိစ္စကြတဲ့ကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်။ဘွန်ဒီတာတွင်တင်ရည်ချမ်းကြီးကိစ္စရသည်ရေကောက်ပွဲကျင်းပမဲ့ကိစ္စရသည်ရေငင်းချမ်းကြီးလက္ခဏာကျင်းပမှုကိစ္စရသည်အဲ့ဒါတွေလည်းကျွန်တော်တို့ပြောဖြစ်တယ်
။လက်ရှိလူသဘောတွေ့ဆုံဆွေးနွေးပွဲမှာကြိုတင်ကန့်သက်ချက်တွေမပါဝင်ပဲနှစ်ဖက်အကြားမိမိတို့ဆွေးနွေးလိုတဲ့ခေါင်းစဉ်တွေကိုအဓိကညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ကြောင်းလည်းပြောပါရစေ။တိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတော့တက်ဆိုင်တဲ့သူတွေအားလုံးပါဝင်တဲ့နိုင်ငံရေးတွေးဆောင်ဆွေးနွေးမှုအခင်းကျင်းတည့်ရက်ပေါ်ပေါက်လာဖို့အစဉ်တစိုက်တောင်းဆိုခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကတော့ငြိမ်းငြိမ်းညီလာခံကျင်းပဖို့အတွက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ငြိမ်းငြိမ်းညီလာခံကိုဘယ်လိုကျင်းပမလဲဆိုတာအသေးစိတ်ညှိနှိုင်းဆွေးနွေးတာမရှိသေးတဲ့အကြောင်းလဲဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါတယ်။ဒီလ20နှစ်အနည်းက UWSA ကNDAA မိုင်းလာနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့နဲ့ဆွေးနွေးတဲ့အချိန်ကလည်းစစ်ကောင်စီဘက်ကငြိမ်းငြိမ်းညီလာခံကျင်းပရေးထည့်သွင်းဆွေးနွေးခဲ့ပူပါရယ်။နိုင်ငံရေးလှလာသုံးသပ်သူဦးဝေးမောင်ကျော်ကတော့ငြိမ်းငြိမ်းညီလာခံကျင်းပရေးနဲ့ပတ်သက်ပြီးတော့သူ့အမြင်ကိုအခုလိုပြောဆိုထားပါရယ
်။ငြိမ်းချမ်းညီလာခံဆိုတာကတော့နိုင်ငံရေးရတည်ငြိမ်ပြီးတော့လေအလုံးပါဝင်နေတဲ့အခြေအနေမျိုးတွေပေါ့နော်။ပြည်တွင်းရောနိုင်ငံတကာရောပေါ့နော်။ထောက်ခံနေတဲ့အခြေအနေမျိုးတွေမှာလူမှာပဲဒါနိုင်ငံလာကလို့ခေါ်နိုင်တာပေါ့ဗျာအခုကတော့အလုံးလေးပါနေမှာမဟုတ်ဘူးလေအလုံးလေးမပါနိုင်ဘူးနော်နိုင်ငံလေကထုတ်ခံမှုတွေရကြမှာကြတယ်နော်ပြည်တွင်းကလည်းအကုန်လုံးကထုတ်ခံမှာမဟုတ်ဘူးလေအဲနိုင်ငံရဲ့အခြေအနေကိုခိုင်မာချမှတ်နိုင်တဲ့လမ်းစဉ်တွေပေါ်ထုတ်နိုင်တဲ့နိုင်ငံမျိုးပေါ့နော်ဒီအများထောက်ခံနေတဲ့နိုင်ငံဖြစ်ဖို့ဆိုတော့တော်ခက်တာပေါ့ဒီနိုင်ငံကြီးမှမကြည့်နေတာပေါ့နေမိတင်ရင်ပဲပြည်ပကရပြင်ထန်တဲ့အခြေအနေမျိုးဟာလူသားကလုဖို့ဆိုတာမဖြစ်နိုင်ဘူးပြမှာတော့
အရင်သမရဦးသိန်းစိန်နဲ့ NLD အစိုးရလက်ထက်တွေကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံနောက်ပိုင်း21ရာစုပင်လုံအမည်နဲ့ညီလာခံ၅ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်2021 February လစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာရပ်တန့်နေခဲ့တာဖြစ်ပါတယ်လက်ရှိစစ်ကောင်စီနဲ့အလို့သဘောတွေ့ဆုံဆွေးနွေးခဲ့တဲ့ NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့မှရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မွန်ပြည်သက်ပါတီ NMSP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကရင်မျိုးသားစီယုံ KNU KNLAPC လာဟူဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပအုပ်အမျိုးသားလူမျိုးရေးတက်မတော် PNL တို့ပါဝင်တာဖြစ်ပါတယ်ရှင်။